ီးခဲ့တဲ့2023နိုဝင်ဘာလအတွင်းမှာစတင်ဖြစ်ပွားခဲ့တဲ့စစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြားကတိုက်ပွဲတွေဟာရခိုင်ပြည်နယ်အနှံ့မှာဒီကနေ့အထိပြင်းထန်နေဆဲဖြစ်ပြီးရခိုင်မြောက်ပိုင်းကမြို့နယ်6ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တို့ကိုအေအေကအပီးအပိုင်တိုက်ပိုက်ထားပါတယ်။ဒါအပြင်စစ်ကောင်စီတပ်စခန်း200ကျော်ကိုလည်းတိုက်ပိုက်ထားပြီးထောင်နဲ့ချီတဲ့စစ်သုံးဘန်းတွေလည်းဖမ်းဆီးထားတယ်လို့ရခိုင်တပ်တော်အေအေပြောခွင့်ရခိုင်သူကကမတ်လ4ရက်တနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ရခိုင်ပြည်မှာရခိုင်တပ်တို့ထိုးစစ်ဆင်တွေလောက်ကပဲလဲဟင်းရှင်တိမြို့နေပေါင်းခေါင်းမြို့နေနဲ့ရန်သူတပ်စခန်းပေါင်းနှရ15ခုကိုအလုံးစုံတိုက်ခိုက်သိမ်းပိုက်ထားပြီးဖိတ်တွေပိုင်းနောက်ထပ်မြို့နေအများစုမှာလည်းတိုက်ပွဲတိပြင်းပြင်းထန်ထန်ဆဲလက်ပနာဖိတ်ပွားလို့ဟင်းနေပါတယ်။
အနေနဲ့ရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုတိမ့်ပိုက်သွားမယ်လို့ပြောဆိုထားပြီးမြို့နယ်တော်တော်များများကိုထိုးစစ်ဆင်တိုက်ခိုက်နေတာပါဒီကနေ့မှလည်းရခိုင်တောင်ပိုင်းကတောင်ကုန်းမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့ရသေးတောင်မြို့နယ်ကဇေဒီပင်ကျေးရွာကိုလည်းစစ်ကောင်စီကဘုံကျဲနေတာရှိတယ်လို့ရခိုင်အရေးတက်ကြွလှုပ်ရှားသူဦးထွန်းကြီးကပြောပါတယ
်မနေ့ကတော့ဒီဘုံကကျွမ်းမြို့နယ်မှာရှိတဲ့ဒီဟောပေါ့နော်950တာရင်ကိုဒီတပ်မကိုတိမ့်လိုက်ပြီးသူတို့တော့ဒီဘက်ကထောက်ပြန်လာတာရှိတယ်ဆိုတော့လက်ရှိရှင်တိကတော့ဒီနေ့ဆိုရင်လည်းဒီဟောပေါ့ဒီရသစ်တောင်မြို့နယ်ဘက်မှာဒီဇေဒီပင်ရွာပေါ်ဒီစစ်ကောင်စီကနေဘုံကျနေတာရှိနေတယ်တစ်ဖက်မှာလေးဒီတောင်ကုန်းမြို့နယ်တန်တွဲမြို့ကြားမှာဒီတိုက်ပွဲကပြင်းထန်နေတော့ပဲပေါ့လေဆိုတော့ရခိုင်ပြည်အနှံ့ကတော့တိုက်ပွဲကဒီရခိုင်ပြည်တောင်ဖက်အဆုံးမြောက်ဘက်အဆုံးမှာဒီတိုက်ပွဲတွေတောက်လျှောက်ဖြစ်နေတယ်လို့ပြောလို့ရတဲ့အခြေအနေမျိုးပါဟုတ်
ရခိုင်ပြည်နယ်မှာယာနဲ့ချီတဲ့တက်စကန်တွေအပြင်မြို့နယ်တချို့ကိုလက်လွတ်ဆုံးရှုံးထားရတဲ့စစ်ကောင်စီအနေနဲ့ကြံရှိနေသေးတဲ့မြို့နယ်တွေကိုကာကွယ်နိုင်ဖို့အတွက်မြို့ဝင်မြို့ထွက်လန်ဒရာတွေဖျက်ဆီးတာတွေရှိနေတယ်လို့မြို့တွင်းအဝင်ထွက်တွေကိုကန့်သတ်ပြီးဒေသခံတွေကိုလူသားတိုင်းအဖြစ်အသုံးပြုနေတယ်လို့လည်းဦးထွန်းကြီးကဆက်ပြောပါတယ
်ဒီတစ်တွေရလို့မဟုတ်ပါဘူးရခိုင်ပြည်နယ်မှာအခုစစ်ကောင်စီရှိနေသေးတဲ့မြို့တွေအကုန်လုံးမှာရှိနေတဲ့ပြည်သူတွေကတော့အပြင်ထွက်ခွင့်ပြင်ထွက်ထွက်ခွင့်ဝင်ခွင့်လုံးဝမရှိဘူးပေါ့လေနော်အဲဆိုရင်လည်းဒီရန်ကုန်စစ်တွေကားလိုင်းကိုဖျက်ပြီးတော့ဒီအကုန်လုံးကိုဒီဘက်ဖုန်းနဲ့တူပြီးတော့ဒီဖျက်ဆီးကြတယ်ပိုက်ကြတယ်စစ်တွေဆိုရင်လည်းဒီအမြင့်ကျွမ်းတဒါကိုအရင်ကတည်းကရှိုးချပြီပေါ့လေဆိုတော့အခုလည်းထပ်ပြီးတော့ဒီဘက်မှာတဒါတွေထပ်ရှိုးတာပဲလောက်နေတယ်ဆိုတော့အပြင်ထွက်ခွင့်ကလည်းဒေသခံပြည်သူတွေကိုလည်းလုံးဝဒီအပြင်ထွက်ခွင့်ပေးမထားဘူးဒါကတော့မျိုးနေတန်းပါပဲကြောက်ဖြူလေးဒီတန်းဖြစ်တယ်အိုင်းလေးဖြစ်တယ်တခြားစစ်တောင်ဘူးကြီးတောင်မောင်တော်စစ်တွေပေါ့လေနော်ဆိုတော့တမျိုးမကြံပါပဲစစ်ကောင်စီရှိနေသေးတဲ့မျိုးတွေအကုန်လုံးကတော့ဒီလူသားတန်းကအဖြစ်နဲ့သူတို့ဒီတစားခံဖြစ်ခေါ်တတ်တဲ့ပုံစံမျိုးကိုတွေ့နေရပါတယ
်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတိုက်ပွဲတွေတကြောပြန်ပြင်းထန်လာနေတဲ့ရခိုင်ပြည်နယ်မှာရေလန်းကုန်းလန်းတွာလာမှုတွေကန့်သက်ထားတာကြောင့်စားနေရိတ်ခါနဲ့အခြေခံပစ္စည်းတွေရှားပါလာနေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကဒီတစ်ပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်အခြေအနေတွေပိုဆိုးလာနေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူ3သိန်းကျော်အထိရှိလာနေပြီးတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်နေရဲစွန့်ခွာသူအရေအတွက်ဟာလည်းအခုဆိုရင်2သန်း8သိန်းကျော်ရှိနေပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကခန့်မှန်းထားပါတယ်ခင်ဗျာ။